ဒီနေ့ ABSDF နဲ့အစိုးရဝန်ကြီးတွေလေပြည်တော်စုအဆင့်လက်မှတ်ထိုးတဲ့ပွဲမှာအန်ကယ်တို့တက်ရတယ်ဆိုတော့အန်ကယ်ကသက်သေအနေနဲ့တက်ရတာလားလေးလာသူအနေနဲ့လားဘယ်လိုပုံစံမျိုးနဲ့လဲခင်ဗျာ
ကျွန်တော်တို့ကယူရနေအဖွဲ့ကိုစားလက်ဆက်စီအနေနဲ့တက်ရတယ်စီစီပွဲမှာ ABSDF ကဒီကြားလို့ရလာတဲ့ရလာစီကိုလည်းကျွန်တော်တို့နဲ့ပြန်ပြီးအခန်းတစ်ခန်းလာပြန်ဆုံးဖြတ်တယ်ပြန်ဆွေးနွေးတယ်ပြီးမှာကျွန်တော်ယူရနေကနေရောက်ရှင်းရှင်းရှင်းဒီကောလိုက်ကိုကိုရှိညာရေးပုံရောက်လက်ဆက်စီအနေနဲ့လက်မှတ်ထိုးပါတယ်
အဲ့တော့အကောင်ကနိုင်ငံရေးရလဲဒီဝါရင်တိုင်းရင်းသားကောင်းဆောင်တယောက်ဖြစ်တယ်။နောက်ဒီနေ့ပွဲမှာလဲအသီးသက်တွေနဲ့တော့တွေ့လဲဆွေးနွေးရတယ်ဆိုတော့အကောင်ဒီအပြင်းနဲ့အမြင်လေးသုံးသပ်ပြီးပြောပြပါလားခင်ဗျာ
။ဟုတ်ကဲ့ဒီနေ့မြန်မာနိုင်ငံမှာဒီဖြစ်စေချက်ဖို့ဒီရင်းနှီးချင်ရေးပို့ဆောင်ဖို့အတွက်အစိုးရကရင်းနှီးရေးပို့ဆောင်ရေးကော်မတီဖွဲ့ပြီးတော့အပြစ်ခံရရှိဖို့ကြိုးပမ်းနေတဲ့ကာလမှာအခြားအခြားတိုင်းရင်းသားလက်နက်ခိုင်အဖွဲ့အစည်းတွေအများနဲ့လည်းအခုလိုဒီနယ်အဆင့်ဒီကောင်စုအဆင့်နေကြရေးမဆွေးနွေးခင်အခြေခံရစေဖို့ဆွေးနွေးတာတွေရှိပါတယ်အခုလည်းတောင်းတာတတ်မှာတော့နဲ့ဒီနယ်အဆင့်အခြေခံရစေဖို့ဆွေးနွေးခဲ့တယ်ဒီနေ့မှာတော့ဒီကောင်စုအဆင့်အခြေခံရစေဖို့ဆွေးနွေးတာတွေ့ရတယ်အဲ့ဒီမှာဒီနယ်အဆင့်မှာတော့အဓိကအချက်ရေးချက်ကိုတောင်းတာတတ်မှာတော့ပြင်ပြရတဲ့သဘောတူတဲ့လက်မှတ်ရေးထိုးတယ်ဒီနေ့ပြည်ထောင်စုအစီအစဉ်တွေဟောမှာတော့အချက်ဆက်တဲ့ကိုပြင်ပြရတဲ့တချို့စာသားတွေကိုဥက္ကမင်းတို့ဘက်ကပြင်ဆင်ပြီးတော့သဘောတူလက်မှတ်ရေးထိုးတဲ့အစီအစဉ်ကိုအဲတော့ဒီလိုလက်မှတ်ရေးထိုးနိုင်တဲ့အကြောင်းဘာပဲဖြစ်ဖြစ်ပြည်ထောင်စုအစီအစဉ်ညီညာရေးဆွေးနွေးပွဲအပြည့်အစုံရှိတဲ့ဆွေးနွေးပွဲမှာအခုလိုလက်မှတ်ရေးထိုးနိုင်တဲ့ဟာပထမအဆင့်ပဲရှိခဲ့တယ်လို့ပြောချင်တယ်။ဒုတိယအဆင့်ကတော့နိုင်ငံရေးအရာဆွေးနွေးဖို့ယူမယ်။အဲဒီမှာတော့ရေရရဖြည့်ရှင်းနိုင်ဖို့အတွက်ဒီတဲ့ပြည်မင်းလေးလည်းစွန့်မှုတွေလိုအပ်သေးတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အင်္ဂါဒီနေ့အဲ့ဆက်နှက်ချက်ကိုသဘောတူလက်မှတ်ရေးထိုးတယ်ဆိုတဲ့ခါကျတော့အဲ့ဆက်နှက်ချက်မှာဒီနိုင်ငံရေးဆန်တဲ့အချက်တွေမပါသေးဘူးလားခင်ဗျာ
။ပါပါတယ်။အထူးသဖြင့်ဆောင်းပါးချက်မှာတော့လည်းဆိုင်ရာနှက်ခံဖွင့်နေတဲ့မထူတဲ့အချက်ကတော့နည်းနည်းအထက်ရှင်နေရမရှိဘူးပြီးတော့အဲ့အနေနဲ့နေရကိစ္စတွေပေါ့တက်ကိစ္စတွေဒီပြဆွေးနေတာမရှိဘူးအဓိကကတော့နိုင်ငံရေးပေါ်မှာအခြေခံပြီးတော့ဆွေးနွေးတင်ပြတဲ့အချက်တွေပဲအဓိကကြပါလေ
အဲ့တော့ဆက်နှစ်ချက်ဆိုတော့အင်္ဂယ်အဲ့ဒီထဲမှာအဓိကကြတဲ့တစ်ချက်နှစ်ချက်လောက်နည်းနည်းပြောပြပေးပါလားအင်္ဂယ
်ဟုတ်ကဲ့ကျောင်းသားတမတော်ကအစိုးပြုတဲ့အမျိုးသားတန်သူရေးဘောပိုင်ဖြတ်ဆန့်ခွင့်ဆိုင်ရာအခြေအနေကိုဆက်လက်အကောင့်တဲ့ပုံနဲ့ရဲ့အတွက်ဆက်လက်ဆွေးနွေးသွားရဆိုတဲ့အချက်ပါပါတယ်။နောက်နံပါတ်6ကတော့မဆာဆာရဲ့နိုင်ငံရေးဆွေးနွေးပွဲရလာတဲ့နိုင်ငံရေးသဘောထားများလုံခြုံရေးများကိုကျေးဇူးတူထူးနိုင်ငံရေးပါတီများလူထုအခြေပြုအဖွဲ့အစည်းများနဲ့လွတ်လွတ်လပ်လပ်ဆွေးနွေးဖလေခွင့်အစည်းအဝေးများကျင်းပခွင့်ပြုဖို့သဘောတူကြောင်းအချက်တစ်ချက်ပါပါတယ်။ဘလက်လစ်စီရင်မှာပြည့်စုံခံစားရတဲ့မသာသာတပ်ဖွဲ့ဝင်များနဲ့အဖွဲ့ဝင်များကိုဖိဖြက်ပေးဖို့ဆက်လက်ဆွေးနွေးသွားဖို့သဘောတူပါတယ်။နံပါတ်7မှာကတော့ဒီရင်းညီညာရေးအပြစ်ခံရစေပြည်သားများကိုဆက်ဆွေဆောင်ရွက်ဖို့ဆက်ဆွေရေးရုံးအဖြစ်ကလေးမျိုးဖျားဆုံးစုမှုရှေ့ like call အဲ့ဒီမျိုးလေးမျိုးကိုသဘောတူပါတယ်။နောက်နောက်ပါခြင်းသဘောတူတာကရန်ကုန်နဲ့မန္တလေးမှာအမည်တစ်ခုနဲ့ရုံးဖွင့်ခွင့်ရဖို့သဘောတူပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့အင်္ဂါတခုကအင်္ဂါဒီလိုပေါ့နော် ABSDF ကြောင်းသားတက်မတော်ဟာဟလာဒီမိုကရေစီရေးတိုင်းသားဒန်းတူဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတာတွေနဲ့သွားခဲ့တဲ့ခါကြတော့အခုအချိန်နေမှာပေါ့နော်အစိုးရနဲ့သူတို့နှစ်ဖက်အပြစ်ခတ်ရတဲ့ဟလာဒီလိုသဘောတူညီချက်ဆက်နှချက်တွေပါရရတယ်ဆိုတဲ့အနေထားမှာသူတို့ညီမှန်းထားတဲ့ညီမှန်းချက်တွေကိုဆက်ပြီးတော့ချိန်မြန်မြန်နဲ့တည်ဆောင်သွားနိုင်လိမ့်မယ်တော့အင်္ဂါအနေနဲ့ဒီအပြင်ကနေမြင်မိလားခင်ဗျာ
ဟုတ်ကဲ့ကျောင်းသားတက်မတော်ကိုခေတာဘုသင်ကဒီနေ့တဲ့အချိန်မှာလဲပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့ဒီမိုကရေစီရေးအမျိုးသားချမ်းသူရေးကိုယ်ပိုင်ချမ်းခွဲလက်ရှိဆိုတဲ့အပိုက်တွေပါပါတယ်ဆိုတော့လည်းပဲနှစ်ဖက်ဆွေးနွေးတဲ့အခါမှာစာသားအဖြစ်ပြင်လိုက်ပြင်မဲ့ဒီအချက်တွေကိုသဘောတူတယ်ဆိုတာကိုဦးအောင်မင်းတို့ဘက်ကပြောပါတယ်ပြီးတော့ဒီမှာနိုင်ငံရေးအရာဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့သဘောတူရေးချက်တွေလည်းအပိုက်တိုင်းလိုလိုပါပါတယ်ဒါကြောင့်ကျွန်တော်အမြင်ကိုပြောရမယ်ဆိုရင်အခုလက်မှတ်ရေးထိုးတာကအပြစ်ခံရစေရင်ဆက်ဆက်တွဲပဲလက်မှတ်ရေးထိုးတယ်။ဒါပေမဲ့နိုင်ငံရေးအရဆက်လက်ဆွေးနွေးသွားဖို့သဘောထူညီချက်တွေဒီဆက်လက်ချက်တွေမှာပါနေတဲ့အတွက်နောက်ထပ်နိုင်ငံရေးဆွေးနွေးတဲ့အချက်တွေမှာတော့ပြည်ပြည်ဝဝကျောင်းသားတက်မတော်ကမြန်မာနဲ့ဒီမိုကရေစီရေးဖွဲ့စည်းပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံပြင်ရေး မျိုးသားချမ်းသူချင်းဆိုတဲ့ပိုက်တွေဟာဆွေးနွေးဖို့ပါတယ်ဆိုတာကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ